တရုတ်အထူးကိုယ်စားလှယ်နေပြည်တော်ကိုရောက်ရှိနေပြီးတော့စစ်ကောင်စီအကြီးအကဲနဲ့နေဆက်ဒေသတည်ငြိမ်ရေးဆွေးနွေးနေတဲ့နေ့မှာပဲတရုတ်မြန်မာနယ်စပ်မူဆယ်ဘက်မှာတော့တိုက်ပွဲတွေပြင်းထန်နေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အဲ့ဒီတိုက်ပွဲကတော့မူဆယ်မြို့ကိုဝေ့ရထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေကစစ်ကောင်စီတပ်ကိုလက်နက်ချဖို့ကမ်းလှမ်းကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာတိုက်ပွဲဖြစ်ပွားတာလို့လည်းပြောပါတယ်။လက်ရှိစီးရီးတင်းမာမှုတွေမြင့်တက်နေတဲ့ရှမ်းမြောက်ဒေသမူဆယ်နဲ့လာရှိုးဘက်ကစီးရီးနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်
။ရှမ်းမြောက်ဒေသအရင်နဲ့ပတ်သက်ပြီး6ကြိမ်မြောက်ကျင်းပမဲ့ဟိုင်ကင်ဆွေးနွေးပွဲကိုစစ်ကောင်စီဘက်ကညှင်းပယ်လိုက်တဲ့နောက်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာတင်ရှိကျွန်းဟာမနေ့ဩဂုတ်လ10ရက်နေ့ကနေပြည်တော်ကိုရောက်ရှိလာခဲ့တာပါ။မစ္စတာတင်ရှိကျွန်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမြောင်လိုင်နဲ့တွေ့ဆုံပြီးနေဆက်ဒေသတည်ငြိမ်ရေးအွန်လိုင်းငွေလိမ်ကိုင်းတရားမဝင်လုပ်ငန်းနေနည်းရေးနဲ့လာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်မှုစတာတွေဆွေးနွေးခဲ့တဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ဒီဆွေးနွေးပွဲကျင်းပတဲ့နေ့ညနေပိုင်းမှာတော့မူဆယ်မြို့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မူဆယ်မြို့ကန်တဦးက VOA ကိုပြောပါတယ်။ဒီ
မှာနေဆက်ပွဲတော့ဆန်းကဆန်းပြီးကြာပြီးဒီကောမှုကြီးကမှုတို့ပေါ်မမိုင်ကြွားရေးအပေါ်ပေါ့နော်ပြန်တိုင်ပေါ်ပေါ်လို့မရှိနေတော့ဖိနေတော့လည်းမပေါ်ပါဘူးနော်လည်းနေနေမှကိစ္စတက်ပါလားအချို့ကျတော့မကြောက်ကြဘူးဘာဖြစ်လို့ဒီကဒီကတော့မိကတည်းကရှိတော့ဘူးကျတော့မကြောက်ကြဘူးဖြစ်တော့ဖြစ်ပြီးဒီကတော့မဟုတ်ဘူးတော့လေဘလို့တော့ကြောက်တယ်မိကမှမျက်တော့ကြောက်တယ
်ရှိရနေညကဖြစ်ပွားတဲ့တိုက်ပွဲဟာညီနောင်မဟာမိတ်တပ်ဖွဲ့တွေကမြို့ကိုအထိမနာစေဖို့အတွက်လက်ရှိမူဆယ်မှာရှိနေတဲ့အရှင်းမြောက်တိုင်းစစ်ဌာနချုပ်စစ်တိုင်းမှုကိုလက်နက်ချဖို့အကြောင်းကြားထားပြီးနောက်ဖြစ်ပွားလာတာလို့လည်းပြောပါတယ်။လောလောဆယ်တော့စစ်ကောင်စီရဲ့စစ်တိုင်းမှုဘက်ကအကြောင်းပြန်တာမရှိသေးကြောင်းနဲ့ဒေသခံပြည်သူအတော်များများကတော့မူဆယ်မြို့ကနေတိမ်းရှောင်တာတွေရှိနေတယ်လို့လည်းမူဆယ်မြို့ကန်ကဆက်ပြောပါတယ
်။ဒီလိုဖြစ်နေတယ်တိမ်းကြပါတော့အောင်ကြီးကအဲ့မှာလောက်နေတယ်ဒီမှာမျိုးချင်းဆံတွေပုံမျိုးရှိတယ်အခုဒီကူဘီဟာလေးပြောရတယ်နော်ဒီနေ့ဆောက်တဲ့ချင်းဒီကူဘီဟာလေးဒီမှာချာဝီကနေဒီကူဘီမှာဆက်နေကြတယ်ပြန်ကြရတယ်နော်ဒီကောင်ကဒီဒီရဲ့ဆက်ရှိပုံများလေးဒီမှာလည်းဆောင်ကြတယ်ဒီမျိုးကဒီချောင်းနဲ့ဘီနဲ့အင်ဂျင်နီယာအဖွဲ့ချုပ်နေတယ်ဒီမှာတော့အခုဒီဒီရဲ့ချောင်းပုံစံဘယ်လိုလဲဒီမှာဒီမျိုးမျိုးဒီမျိုးကဒီမျိုးကဒီမျိုးကအများကြီးတော့ချောက်ကြတယ်ဒီမျိုးဆောင်မလို့ဒီကောင်ကဒီမျိုးဆီရဲ့
ရှမ်းမြောက်ဒေသမှာ2023ခုနှစ်ကစတင်ခဲ့တဲ့ညီနောင်မဟာမိတ်၃ဘွဲ့ရဲ့2029စစ်စင်ရေးမှာမြို့အတော်များများကိုစစ်ကောင်စီဘက်ကလက်လွတ်လိုက်ရတာဖြစ်ပါတယ်။မူဆယ်မြို့ဝန်းကျင်ကနန်းခမ်းမြို့105မိုင်ကုံသွယ်ရေးဆုံပန်ဆိုင်ကျူကုန်းနဲ့ကုတ်ခိုင်စတဲ့မြို့တွေကိုညီနောင်မဟာမိတ်တပ်တွေကသိမ်းယူထားပြီးမူဆယ်မြို့ပဲကျန်တာလည်းဖြစ်ပါတယ်။ဒီလ3ရက်နေ့မှာလာရှိုးမြို့ကို MNDAA ကိုကန်နဲ့ပူပေါင်းတပ်တွေကတင်းယူခဲ့ပြီးတဲ့နောက်ရှမ်းမြောက်ဒေသမှာမူဆယ်တီဘောနဲ့နန့်လန်မြို့တွေကစစ်ကောင်စီရဲ့ထိန်းချုပ်မှုအောက်မှာရှိနေတော့တာပါဒီလဩဂုတ်လ9ရက်နေ့မှာတော့လာရှိုးမြို့ကို UWSA ဝတ်တပ်တွေထပ်မံရောက်ရှိလာကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်လာရှိုးမြို့တွေမှာကြန့်ရှိနေသူတွေနဲ့အဆက်အသွယ်ရှိတဲ့စစ်ရှောင်မြို့ကန်တဦးကဝတ်တပ်ဖွဲ့တွေရောက်ရှိလာတာကြားသိကြောင်းနဲ့လာရှိုးမြို့ကိုစစ်ကောင်စီကလေကြောင်းကမတိုက်ခိုက်စေဖို့ရည်ရွယ်တာဖြစ်နိုင်ကြောင်းပြောပါတယ်
။ဟုတ်တယ်လေသူတို့ထောက်ဝင်တယ်ကြာ။အာကားအစီးရေစီးတော်တော့ထောက်ဝင်လာတယ်လို့ပြောတယ်။ဒီမြို့ကိုလာရှိုးမြို့ကအာစီးတဲ့တိမ်လို့သူကလည်းပြောတယ်အပေါ်ကနေလေနဲ့မပြောင်းပေါ့။ဒီကမှလည်းသူကလည်းပြောမှာပဲလေဒီဆက်ဆက်ဆက်ပဲလေဒီပြောမှာပဲလေငါတို့ဝင်လာမယ်ငါတို့လာဖိနေငါတို့လာနေမယ်။အဲ့လိုမျိုးတွေပေါ့ကြာ။ဒီပုံစံပေါ့။
တခြားစစ်ဆောင်လာရှိုးမြို့ကန်တူကလည်းလာရှိုးမြို့ကိုဝတ်တပ်ဖွဲ့ကထိန်းသိမ်းသွားမယ်လို့ကြားရကြောင်းနဲ့ MNDAA ကထိန်းချုပ်ထားပေမဲ့အုပ်ချုပ်ရေးနဲ့ရှင်းလင်းရေးကိစ္စတွေကိုဆောင်ရွက်နေစေဖြစ်ကြောင်းပြောပါတယ်
။ဒေသခံတွေကတုံ့တာတော့ဝါပဲပြန်လာရှိုးထိန်းမယ်ထင်တယ်ပဲ။အဲ့ဒါပြောဒါမဲ့ဟိုဘက်ကလည်းသူဒေသတဲ့ဘာညာမျိုးနဲ့လုပ်နေ။ဒါမဲ့ကျွန်တော်တိကျလောက်တွေသွားတဲ့လူကဒီနေ့ချင်းတွေမှာပြောရတော့မြို့ထဲမှာကြာအလောက်ကြီးသူတို့ကတိတ်မရှိဘူးပေါ့။အချို့နေရာတွေကြာလဲရက်ကော90အဲ့ဘက်ဒီကြတော့မိုင်းမရှင်းရသေးဘူးပေါ့မိုင်းမရှင်းရသေးဘူးတန့်ရှင်းမလုပ်ရသေးဘူးဆိုတော့အလောင်းတွေကလည်းအများကြီးရှိရယ်ပေါ့နော်အဲ့လိုမျိုးတော့သူရှင်းလင်းမလုပ်နိုင်သေးဘူးအဲ့လိုပဲပြောရ
ယ် UWSA ဝတ်တပ်တွေလာရှိုးမြို့ကိုထပ်မံဝင်ရောက်လာတာနဲ့ပတ်သက်ပြီးလာရှိုးဆက်ဆံရေးယုံတာဝန်ကဥညိရန်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေဆိုတာမရှိသေးပါဘူးရှမ်းပြည်နယ်ဝကိုပိုင်အုပ်ချုပ်ခွင့်ရတိုင်းနဲ့အစိုးရရုံးဆိုင်ရာဟိုပန်မြို့ကိုဒီနေ့ဇန်နဝါရီလ9ရက်နေ့မှာ MNDAA အဖွဲ့တွေတင်ယူပြီးနောက်မှာဟိုပန်နဲ့ပန်လုံမြို့ကို UWSA Water ဖွဲ့တွေထံလွှဲပြောင်းပေးအပ်တာရှိခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကတော့ထောင်နဲ့ချီတဲ့ Water ဖွဲ့တွေဟာတန်ရန်မြို့ကိုရောက်ရှိလာပြီးရှမ်းမြောက်ဒေသစစ်မီးတွေမကူဆက်အောင်ဆိုကာထိန်းချုပ်ခဲ့ပါတယ်။ဇူလိုင်လ28ရက်နေ့လာရှိုးတိုက်ပွဲပြင်းထန်နေချိန်မှာလာရှိုးမြို့ကိုပထမအကြိမ်ဝင်ရောက်လာခဲ့ပါတယ်။အဲဒီလိုဝင်ရောက်လာတာဟာလာရှိုးမြို့မှာရှိတဲ့ Water ဖွဲ့ပိုင်ကုမ္ပဏီနဲ့စက်ရုံတွေအပါအဝင်ဝါဆက်ဆံရေးယုံကမိသားစုတွေလုံခြုံရေးအတွက်ဖြစ်ကြောင်းပဋိပက္ခဖြစ်နေတဲ့ဘက်အသီးသီးနဲ့ညှိနှိုင်းပြီးမှဝင်ရောက်လာတာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ